Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာဒီကနေ့မတ်လ၄ရက်နေ့တောက်ကြနေမှာတဲ့အတန်နဲ့အစီအစဉ်တကောအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေပြီးတော့လိုင်းနိုမီတာ30 49နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာဒါအပြင် VO ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်နဲ့အစီအစဉ်တကောတာဝန်ယူတင်ဆက်သွားပါမယ်ကျွန်တော်တို့ဒီကနေ့စီစဉ်တွေကိုတင်ဆက်တဲ့အခါမှာကမ္ဘာနဲ့မြန်မာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုအမေရိကန်ကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလုပ်လိုက်ပြန်ပါတယ်။ယူကရိန်းကိုဒါ့အပြင်ယူကရိန်းစစ်ပွဲဒုက္ခသည်တွေကို EU ဥရောပသမဂ္ဂက3နှစ်နေထိုင်ခွင့်ပြုဖို့စီစဉ်ပေးနေပါတယ်။ကုလသမဂ္ဂ WFP စာနယ်ရိက္ခာအဖွဲ့ကတော့မြန်မာပြည်တွင်းကစစ်ပေးဒုက္ခသည်တွေအပါအဝင်အကူအညီလိုအပ်နေတဲ့လူ၄သန်းအတွက်ကူညီထောက်ပံ့ဖို့ရည်ရွယ်လှုပ်ဆောင်နေပါတယ်ဒီသတင်းတွေကိုဥစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေနဲ့စောင်းပါတွေကိုဇက်တိုက်ထုတ်လွှင့်ဖို့စီစဉ်ထားပါတယ်ခင်ဗျာ
ရရှားတွေဒီတော့ပထမဆုံးစောင့်ဝင်လာတဲ့တက်တွေတက်ရင်အကြီးကြီးဝင်လာတာမဟုတ်ဘဲနဲ့အဲဒါပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ခုပြငွေကြုံတွေ့ရတဲ့အချိန်မှာဒီကတက်တွေတစ်ပြေးပြေးပို့ပြီးထည့်သွင်းလာပြီးတော့မှာပေါ့နော်ဟိုတစ်ချီတက်တွေနဲ့ချိန်ဆက်ဖို့လှုပ်ဆောင်လာဆိုကျွန်တော်တို့ဒါမြင်ရပါတယ်
ဒါကတော့ရုရှား-ယူကရိန်းစစ်အပွဲအလားအလာနဲ့သုံးသပ်ချက်တွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနောက်တော့တဆင်ရပါမယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံကဒီမိုကရေစီလိုလားသူတွေကထောင်ထဲချပြီးတော့ယူကရိန်းဘက်ကနေဝင်ရောက်တိုက်ခိုက်ဖို့စီရင်ပေးသွင်းလိုက်ကြပါတယ်။နာဇီလက်နက်ချခဲ့တဲ့ပြတိုက်မှာယူကရိန်းအလံလွှင့်တင်ဂုဏ်ပြုထားပါတယ်။ဒီစတဲ့သတင်းပေးပို့ချက်တွေအပြီးမှာတော့ဥအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမြင့်တို့ကပြောပြပါတော့မယ်ခင်ဗျာ
။ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုပစ်ခတ်ချေမှုန်းတဲ့အတွက်ဒေသခံတပ်သန်းကျော်ပြည်ပထွက်ပြေးခိုလုံခဲ့ရပြီးယူကရိန်းရဲ့မဟာဗျူဟာကျတဲ့စစ်ကမ်းမြို့ခါဆန်ကိုထိန်းချုပ်လိုက်ကြောင်းရုရှားနဲ့ယူကရိန်းအရာရှိတွေကပြောကြားခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်အစိုးရကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနိကမိတ်ဆွေတွေပေါ်မှာနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုအရေးယူလိုက်တဲ့အထက်မှာသမ္မတပူတင်ရဲ့အရင်းအမြစ်ဆုံးမိတ်ဆွေတဦးဖြစ်တဲ့ရုရှားကအချမ်းသာဆုံးစီးရင်ဝင်အလီရှာအာစမန်နော့ဖ်လည်းပါဝင်ပါတယ်။ဂျမ်နီအာနာဘိုင်းတွေကသူ့ရဲ့အမေရိကန်ဒေါ်လာတန်း600လောက်တန်တဲ့ရွေးသင်းဘောကိုထိန်းသိမ်းထားကြတာပါ။အမေရိကန်ကအခုအရေးယူတန်ခတ်တဲ့အထက်မှာသူ့ရဲ့ကိုပိုင်ဂျက်လင်ကိုထိန်းသိမ်းဖို့လည်းပါဝင်တယ်လို့ရုရှားကအချမ်းသာဆုံးပုဂ္ဂိုလ်50ကျော်ကိုပါအမေရိကန်ပြည်ထောင်စုလာရောက်ခွင့်ပိတ်တန်လိုက်တာပါ။ရုရှားရဲ့ခရိုနီအတိုင်းဝိုင်းကလူပုဂ္ဂိုလ်50ကျော်နဲ့သူတို့ရဲ့မိသားစုတွေအနီးကပ်ပုဂ္ဂိုလ်တွေကိုအမေရိကန်နိုင်ငံလာရောက်ခွင့်ပိတ်တန်လိုက်တယ်လို့ရုရှားရဲ့အချမ်းသာဆုံးဘီလီယံနာတထေးကြီးတူပါဝင်ဒါဇင်နဲ့ချီတဲ့ပုဂ္ဂိုလ်တွေကိုပါထည့်သွင်းအရေးယူဖို့ကြေညာကြောင်းသမ္မတဂျိုးဘိုင်ဒန်ကကျက်တပင်းနဲ့ဝန်ကြီးများအစည်းအဝေးမတိုင်ခင်ပြောကြားခဲ့တာပါ။ဒါအပြင်ယူကရိန်းပြည်သူတွေကိုဒဏ်ရာအကူအညီတွေဆက်ပြီးပေးရမယ်လို့လည်းပြောပါတယ်။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေကြောင့်ဘယ်လာရုစ်နယ်စပ်မှာချက်တပင်းတွေကဒုတိယအကြိမ်ဖြစ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြုလုပ်ခဲ့ကြကြောင်းနဲ့ဒီဆွေးနွေးပွဲကနေနှစ်ဖက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ဖို့အတွက်သဘောတူခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးမိုက်ကယ်လိုပိုဒိုရက်ကပြောပါတယ
်
အရတားတွေကိုဘေးလွတ်ရာရှောင်တိမ်နိုင်ဖို့အတွက်လူသားစာနာမှုဆိုင်ရာလမ်းကြောင်းကိုပူးတွဲဖွင့်ပေးဖို့နှစ်ဖက်နားလည်မှုရခဲ့ပါတယ်ဒါအပြင်အခုလိုဘေးလွတ်ရာရှောင်တိမ်နေချိန်မှာယာယီပစ်ကရက်ဆက်ထားဖို့အဓိကထားပြောကြားခဲ့တယ်လို့ဆေးဝါးနဲ့အစားအစာတွေပေးဖို့ပါသဘောတူခဲ့ကြကြောင်းပြောသွားတာပါ။နှစ်ဖက်ဆွေးနွေးပွဲဒုတိယချိန်ပြီးဆုံးသွားပေမဲ့ပြောင်းလဲထားတဲ့ရလဒ်ထီတော့မရခဲ့ကြောင်းလည်းပြောပါလိမ့်။အခုခါမှာယူကရိန်းနိုင်ငံထဲကမြို့အများပြားကိုရုရှားတွေဝိုင်းထားတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာကအဓိကဦးစားပေးဆွေးနွေးခဲ့ကြောင်းလည်းပြောပါလိမ့်။လက်ရှိမှာအရေးတကြီးလိုအပ်နေတဲ့လူသားစာနာမှုဆိုင်ရာကိုသဘောတူညီရခဲ့တာဖြစ်ပေမဲ့တတိယအကြိမ်ဆွေးနွေးပွဲကိုအတက်နိုင်ဆုံးအမြန်ပြုလုပ်ဖို့သဘောတူခဲ့ကြတယ်လို့အဲ့ဒီခါမှာတော့အပြစ်ခတ်ရက်စရေးကိုဆက်ပြီးဆွေးနွေးမယ်လို့လည်းပြောပါတယ်။အခုလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ရေးအတွက်အထူးဆက်သွယ်ရေးလမ်းကြောင်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းတွေကိုမကြခင်မှာပဲချမှတ်တော့မယ်လို့လည်းယူကရိန်းသမ္မတရဲ့အကြံပေးကပြောကြားခဲ့တာပါ။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာဆယ်စုနှစ်ပေါင်းများစွာအတွင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက် အဆိုးဝါးဆုံးထင်းချောက်မှုတစ်ခုဖြစ်နေကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမြင့်ကြီးမီရှယ်ဘက်စတာကသတိပေးလိုက်ပါတယ
် Tens of millions of people remain in the country in potentially mortal
Ukraine နိုင်ငံထဲမှာကျန်နေတဲ့တန်ပေါင်းများစွာသောပြည်သူတွေဟာအသက်ပေးဆွင့်ရတဲ့အန္တရာယ်ရှိနေပါတယ်ဆီးရဲအရှိန်ကူးတဲ့ပိုးဆိုးလာရင်အန္တရာယ်ပိုကြီးရတဲ့အထူးဆိုးရင်တာပါတကြီးရွယ်ဦးတွေကိုဝင်ဆောင်တွေကလင်းငယ်တွေနဲ့မတန်ဆွမ်းသူတွေအပါအဝင်ပြည်သူထောင်ပေါင်းများစွာအခုကမှပောက်ကွဲမှုဒဏ်ကလွတ်မြောက်အောင်မြောင်ယထားလိုက်နေပုန်းခိုစရာနေရာတွေမှာပုန်းနေကြတယ်လို့ကျေးဇူးပေးနေဂျနီဗာကုလသမဂ္ဂလူ့ခွင့်ကောင်စီအရေးပေါ်ဆွေးနွေးပွဲစတင်ချိန်မှာပြောသွားတာပါယူကရိန်းကိုရုရှားဝင်တိုက်တာသတင်းတပတ်အတွင်းမှာပဲတေဆွတ်ရသူ249ယောက်ပါဝင်ထိခိုက်ဒဏ်ရာရသူအသက်800ကျော်နေပြီဖြစ်ပြီးတကယ်ဆိုအရေးအတွက်ကဒီတဲ့ပိုများနိုင်တယ်လို့လည်းUNHCR ရုံးကပြောပါတယ်။ဒါအပြင်ရုရှားတပ်တွေကလူနေထူတတ်တဲ့နေရာတွေကိုဒေချောင်းတိုက်ခိုက်တာလက်နက်ကြီးတွေရော့ကက်မျိုးစုံနဲ့ပစ်ခတ်တာတွေရှိနေကြောင်းနဲ့ဒီလိုတိုက်ခိုက်မှုကြောင့်ရပ်သားတည်ဆုံမှုအများပြားရှိနေတယ်လို့လူနေအဆောက်အဦတွေရပ်ပင်အခြေခံအဆောက်အုံတွေပျက်စီးမှုပါရှိနေတယ်လို့လည်းမဟာမင်းကြီးကပြောပါတယ်။ကုလသမဂ္ဂဂျနီဗာရုံးဆိုင်ရာရုရှားတမ်မတ်ကြီးကတော့ယူကရိန်းဆိုတာဟာ2014ကစပြီးရုရှားဘာသာစကားပြောယူကရိန်းတွေကိုအမျိုးပြောင်းလုပ်နေပြီးဒါကိုကုလလူခွင့်ကောင်စီကဘာမှမတားဆီးခဲ့ဘူးလို့ဆွဆဲပါတယ်။ယူကရိန်းရေးတန်တမာရေးရဖြေရှားဖို့ကြိုးပမ်းတဲ့အနေနဲ့နေတိုးမဟာမိတ်တွေဥရောပခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကခြေစပြေးနေမှာအရှိဥရောပကိုခရီးထွက်ခွာသွားပါပြီ။ဝန်ကြီးဘလင်ကင်ဟာနေတိုးမဟာမိတ်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့ဘရပ်ဆဲလ်စ်ကိုပထမဆုံးတွေ့ရောက်မှာဖြစ်တယ်လို့ G7 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအတွက်EU ဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆယ်နှစ်နေမှာတော့ပိုလန်ကိုတွားရောက်ဖို့ရှိကြောင်းနဲ့ပိုလန်နိုင်ငံခြားရေးဝန်ကြီး Zbigniew အပါအဝင်ပိုလန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးယူကရိန်းကိုဝန်တိုက်တဲ့ရုရှားရဲ့ရန်လိုမှုခံရတာကြောင့်လိုအပ်လာနိုင်တဲ့လုံခြုံရေးအကူအညီနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR ကယူကရိန်းနိုင်ငံကနေပြီးခဲ့တဲ့သတင်းပတ်ကလူပေါင်းတပန်းထွက်ပြေးလာတာဟာဆယ်စုနှစ်တွေအတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်းလူပေါင်းများစွာအ мян ဆုံးနဲ့အများဆုံးရွှေ့ပြောင်းလာမှုကြီးဖြစ်တယ်လို့ပြောပါတယ်။ဥရောပသမဂ္ဂ EU ပြည်ထရေးဝန်ကြီးတွေကလည်းရုရှားကျူးကျော်မှုကြောင့်ပြေးလာတဲ့ယူကရိန်းနိုင်ငံသားတွေကိုယာယီနေထိုင်ခွင့်ပေးဖို့အစီအစဉ်မနေ့ကြာတာပရိနေကတညီတညွတ်တဲ့သဘောတူညီလိုက်ကြပါတယ်။ပြင်သစ်ပြည်ထရေးဝန်ကြီးဂျေလာဒါမနန်ကဒါဟာအရေးပါပြီးတမိုင်းဝင်လောက်ရအဖြစ်သတ်မှတ်လိုက်ပြီးယူကရိန်းတွေကိုတနှစ်တာအတွင်းတရားဝင်စစ်ပြေးဒုက္ခသည်တွေအဖြစ်သတ်မှတ်လိုက်ပြီးလိုအပ်ရင်တက်တန်းတိုးခွင့်ကိုလည်းပေးလိုက်ပါတယ် EU ပြည်ထရေးဌာနကော်မရှင်နာမင်းကြီးဂျိုနက်ဆန်ကယူကရိန်းစစ်ပြေးဒုက္ခသည်တက်တန်းနီးပါးဟာပိုလန်ရိုမေးနီးယားချက်ကိုစလိုဗက်ကီးယားနဲ့ဟန်ဂရီနိုင်ငံတွေကိုဖြတ်သန်းပြီးဥရောပသမဂ္ဂ EU နယ်မြေတွေထဲကိုဝင်ရောက်လာတယ်လို့ပြောပါတယ်ဒါအပြင်ယူကရိန်းဒုက္ခသည်တွေကို၃နှစ်အထိနေထိုင်ခွင့်အလုပ်လုပ်ကန်ခွင့်လူမှုဖူလုံရေးနဲ့အိုးအိမ်တွေနေရာချထားပေးရေးတို့ကိုလည်းပေးသွားမယ်လို့ပြောပါတယ်။ EU နယ်မြေအတွင်းမှာအဲ့ဒီလိုကာလာတို့နေထိုင်ခွင့်ပေးမှာဖြစ်တယ်လို့နောက်တစ်ချိန်သူတို့တွေအိမ်ပြန်ဖို့အကူအညီလည်းပေးမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အခုအခါကိုဗစ်ကာယောဂါကူးစက်မှုတွေနဲ့တေဆုံးမှုတွေဟာအရင်သတင်းပတ်တွေကအခြေအနေတွေနဲ့နှိုင်းယှဉ်မယ်ဆိုရင်16ရာခိုင်နှုန်းကနေ10ရာခိုင်နှုန်းအထိအသီးသီးရောကျလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြီးခဲ့တဲ့အင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့ပါတယ် WHO ကသတ်မှတ်ထားတဲ့ဒေတာ6ခုမှာဖေဖော်ဝါရီလ22ရက်နေ့နဲ့28ရက်နေ့အထိသတင်းတစ်ပတ်အတွင်းမှာသေဆုံးသူက6000ကျော်ရှိပြီးကူးစက်သူပေါင်းက10သန်းကျော်ရှိပါတယ်အဲ့ဒီသတင်းပတ်ကုန်အထိတစ်ကမ္ဘာလုံးမှာကူးစက်သူပေါင်း433သန်းကျော်နဲ့သေဆုံးသူပေါင်းက 5.9 သန်းကျော်ရှိတယ်လို့လည်းထုတ်ပြန်ကြေညာပါရှိပါတယ်။ကမ္ဘာနေရာဒေသအလုံးမှာကူးစက်မှုတွေကြာဆင်းနေတဲ့ဆိုပေမဲ့လည်းပစိဖိတ်ဒေသမှာတော့သတင်းပတ်စဉ်ကူးစက်မှုတွေ32ရာခိုင်နှုန်းအထိမြင့်တက်နေပါတယ်။မ ရေရဲပင်လယ်ဒေသအရှေ့ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကကူးစက်မှုတွေကျဆင်းလာတာ34ရာခိုင်နှုန်းအထိရှိပြီးအဲ့ဒီဒေသနောက်မှာကိုဗစ်ကူးစက်မှုကျဆင်းလာတဲ့ဒေသတွေကတော့အမေရိကဒေသ၊အာဖရိကဒေသ၊ဥရောပဒေသနဲ့အရှေ့တောင်အရှဒေသတွေဖြစ်ကြပါတယ်ခင်ဗျာ။ဒီနေ့အတွင်းမြန်မာနိုင်ငံတဝမ်းမှာအ ਨੇ စုံလူပေါင်း၄သန်းအတွက်ရည်မှန်းချက်ထားပြီးလိုအပ်နေတဲ့အစားအစာတွေကိုတိုးမြင့်အကူအညီပေးရေးလှုံ့ဆော်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကပြောပါတယ်။အခုကလုံခြုံရေးလူသားချင်းစာနာမှုဆိုင်ရာလှုံ့ဆော်ပေးနိုင်မှုငွေကြေးရန်ပုံငွေနဲ့ကိုဗစ်ကာယောဂါစတဲ့စိန်ခေါ်မှုတွေရှိတဲ့အခြေအနေတွေအောက်မှာလူ၄ဦးမှာ2ဦးဟာအစားအစာမလုံလောက်မှုနဲ့ကြုံတွေ့နေရတယ်လို့သူကပြောပါတယ်။
In Yangon and Mandalay, Myanmar's biggest cities.
Yangon, Mandalay, Myoji, we ma kula tamaka ye kaba sanai ka season WFP ga ni lu bang tatan 9 thing ko asa sa win nga pe ga de lo le pyo ba de. Da apin WFP a ni ne Myanmar naingan ga pi nen ne tai data ji 9 ku ma mnit ka pi twin sit pye dukkha de bang 9000 ko sanai ka we pe ga de lo pyo ba de.ဒါဟာရှမ်းပြည်နယ်မြောက်ပိုင်းကချင်နဲ့ရခိုင်ပြည်နယ်တွေကနေဇတ်ဒေသတွေမှာကလေးတငယ်တွေအမျိုးသမီးတွေအပါအဝင်လူပေါင်း 3,600 အတွက်ပုံမှန်အစားအစာတွေနဲ့ငွေကြေးတွေအပြင်ထပ်ဆောင်းအကူအညီပေးကြတာဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာအခုရက်ပိုင်းမှာထိုင်းနိုင်ငံမဲဆောက်မြို့မှာတရားဝင်ရောတရားမဝင်ရောနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးပေးနေတယ်လို့သိရပါတယ်ကရင်ပြည်နယ်မြဝတီမြို့နယ်နီးစပ်တဲ့ထိုင်းနိုင်ငံမဲဆောက်မြို့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေနေ့စဉ်မြင့်တက်နေတဲ့အတွက်ထိုင်းကျန်းမာရေးဌာနကအဲ့ဒီလိုလှုံ့ဆော်ရတာလို့မြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့မန်းမျိုးမြင့်ကပြောပါတယ်။ဒီအပိုင်းအတွင်းမှာဆိုရင်ကာကွယ်ဆေး3ကြိမ်ထိုးပြီးသူမြန်မာနိုင်ငံသားတွေ1000ကျော်လောက်ရှိတယ်လို့လည်းသူကပြောပါတယ်။အထောက်အထားမရှိဘဲနေထိုင်ကြတဲ့သူတွေကိုတတ်မှတ်ထားတဲ့နေရာတွေနဲ့ဒေါက်တာစင်ဒီယာမောင်ရဲ့ဆေးကန်းတွေမှာကာကွယ်ဆေးထိုးပေးနိုင်အောင်စီစဉ်ပေးတာတွေရှိတယ်လို့လည်းသိရပါတယ်။ဒါအပြင်ရက်ွက်ကြေးရွာတွေအတွင်းမှာလည်းအဲ့ဒီလိုအထောက်ထားမဲ့နေထိုင်ကြသူတွေကိုကာကွယ်ဆေးထိုးကြဖို့နှိုးဆော်နေတာတွေရှိတယ်လို့လည်းမြန်မာနိုင်ငံသားတွေကိုအကူအညီပေးနေသူတွေကပြောပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာဆက်ယုံတွေရာနေချီရှိတဲ့အတွက်အဲ့ဒီမှာမြန်မာနိုင်ငံသား9သိန်းထက်မနည်းနေထိုင်အလုပ်လုပ်ကြနေကြတယ်လို့လည်းသိရှိရပါတယ်ခင်ဗျာ။
သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဆိုကိုခင်မောင်ဆိုမင်းတို့ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ရုရှားယူကရိန်းဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ရမှာမျှော်မှန်းတာထက်ပိုပြီးတော့ခက်ခဲနေပါတယ်ဒါကြောင့်မလို့နောက်ပိုင်းမှာပုံမပြင်းထန်ပြင်းပြင်းထန်ထန်တိုက်ခိုက်လာနိုင်ခြေတွေရှိတယ်လို့စီရေးသုံးသပ်သူတွေကပြောဆိုပါတယ်။ရုရှားအတွက်အဓိကအခက်အခဲကတော့နောက်ကတပ်တွေကိုချိတ်ဆက်ပို့လွတ်တဲ့ဆက်သွယ်ပို့ဆောင်ရေးစနစ်ဖြစ်ပြီးတော့နိုင်ငံတကာဗေပောင်းဆောင်ကကန့်ကွက်ဆန့်ကျင်လာမှာကိုလည်းရုရှားကမျှော်လင့်ထားခဲ့ပုံမရဘူးလို့သုံးသပ်သူတို့ကပြောဆိုပါတယ်။ရှေ့ဆက်ဖြစ်လာနိုင်တဲ့အလားအလာတွေကိုလည်းနိုင်ငံတကာလုံခြုံရေးစီရေးလေ့လာထားတဲ့မြန်မာသုံးသပ်သူတွေကိုကိုဝင်းမင်းကမေးမြန်းပြီးပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ MIPS လို့သူကခေါ်တဲ့ငင်းချင်းနဲ့လူကြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ထူထောင်သူနဲ့အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောကအခုရုရှားကျူးကျော်မှုရဲ့ထူကြပုံကို
အဓိကထူကြချက်ကတော့ရုရှားဘက်ကမျှော်လင့်လာတာကပေါ့နော်တမယိုးကြတိုက်တဲ့ conventional warfare confrontation မျိုးသူတို့ကပုံပြီးမျှော်လင့်လာတာပေါ့နော်အဲ့တော့အခုဖြစ်လာတာက conventional တွေမကဘဲနဲ့ဒီasymmetric warfare ပေါ့နော်ဒီအသွင်တံဟိုမတူတဲ့အင်အားမတူတဲ့ဒီနှစ်ဖက်မှာတိုက်တဲ့စစ်ပွဲသုတ်တံမျိုးကိုပိုဖြစ်လာတယ်နောက်တစ်ချက်ကတော့ရုရှားဘက်ကပထမမျှော်လင့်လာတာတော့ NIR နဲ့တုံးလိုက်တယ်ဆိုလို့ရှိရင်ဒီ Ukraine ဘက်ကဆွေးနွေးပွဲစဝိုင်းဝဲနဲ့ရောက်လာပြီးတော့သူတို့လိုချင်တဲ့အာမခံချက်တွေကိုပေးမှာပဲဆိုတော့သုံးသပ်ချက်မျိုးရှိတယ်ပေါ့နော်ဒါကြောင့်မလို့ရုရှားဘက်ကလည်းအစပိုင်းတော့က Ukraine စစ်တပ်ကိုပဲအဓိကထားပြီးသူ့ရဲ့ဒီတခြား infrastructure တွေကိုအတက်အမြုံမထိအောင်ပေးထားပြီးတိုက်ကြတာပေါ့နော်အဲ့တော့ကလည်းဟိုလွယ်လွယ်နဲ့အရှော့မပေးဘူးဆိုတော့ပြောခုကမှဆိုတော့သဘောဖြစ်လာတဲ့အခါမှာရုရှားသူ့ရဲ့ဒုတိယ strategy ကတော့နောက်ဆုံးအဲ့လိုခုကမှတွေများလာပြီဆိုလို့ရှိရင်အင်အားကိုအပြည့်အဝသုံးပြီးတော့ပြစ်အားသုံးပြီးတော့ဒါတွေကိုချိန်မုံးမယ်ဆိုတော့အဆင့်ကိုစဉ်းစားလာမှရတယ်ပေါ့နော်အခုဆိုလို့ရှိရင်ဒီ fire power ကိုပိုသုံးနိုင်တယ်ကျွန်တော်တွေ့လာရတယ်
။ဒါဖြင့်သင်္ကေတမဟာဗျူဟာလေ့လာရေးအဖွဲ့ထူထောင်သူနဲ့အမှုဆောင် director ဒေါက်တာနိုင်ဆွေဦးကလည်း
ရုရှားရဲ့ဂျူဟာကို
ပထမအနေနဲ့တော့အထူးစစ်စင်တရစင်နွဲဆိုပြီးတော့မှပေါ့နော်ပြီးခဲ့တဲ့နော်ဖေဖော်ဝါရီလ24ရက်နေ့မှာစတင်ခဲ့တာဖြစ်တယ်။အဲမှာကျတော့ဒီယူကရိန်းနဲ့ရုရှားနယ်စပ်မှာဆူယုံနေတဲ့တပ်တွေပေါ့နော်။နောက်ပြီးတော့ဒီဘက်ကခရိုင်းမီးယားမှာရှိတဲ့တပ်တွေနော်။ဒီဘက်ကဘီလာရုစ်မှာရှိတဲ့ဝိုင်းပတ်ထားတဲ့တပ်တွေကနေပြီးတော့မှအဖြည့်ဖြည့်တော့ယူကရိန်းရဲ့အဓိကကြိုင်လူကြီးတွေကိုစတင်တိုက်ခိုက်လာတာတွေ့ရမယ်။အဲဒီပထမဆုံးနေ့မှာတွေယူကရိန်းရဲ့လေကြောင်းကာဝဲစနစ်ဒီအားလုံးကိုဖျက်ဆီးနိုင်ပြီဆိုတော့ကျွန်တော်တွေ့ရတယ်ပေါ့နော်။အဲဒီအတွက်ယူကရိန်းတိုက်လေနေဒီလေပေါ်မှာတိတ်တိုက်နိုင်နိုင်ခြင်းအိတ်မရှိတော့ဘဲနဲ့ဟိုရုရှားအနေနဲ့ရှိဘူးเนาะတိုးလာတဲ့အနေထိုင်မျိုးတွေရောမြင်ရတယ်ပေါ့เนาะဆိုတော့ဒါပေမဲ့ရုရှားတွေဒီပထမဆုံးစောင့်လာတဲ့တက်တွေဒီတော့တိတ်ပြီးတော့မှเนาะတက်ရင်အကြီးကြီးဝင်လာတာမဟုတ်ဘဲနဲ့တက်ရင်လည်းဝင်လာတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပြင်းထန်တဲ့ခုပြမှုတွေကြုံတွေ့ရတဲ့အချိန်မှာတဖြည်းဖြည်းဒါတက်တီတဖြည်းဖြည်းပုံပြီးထည့်သွင်းလာပြီးတော့မှာပေါ့เนาะဟိုတစ်ရက်တက်တီနဲ့ချိန်ဆမှုတွေလုံးဆောင်လာဆိုတော့ကျွန်တော်တို့ဒါမြင်ရပါတယ်မြင်ရတဲ့အဓိကသူတို့ကဒီမြို့တော် KF ကိုတိမ်းမှုအလင်းစိုးတော့မလုပ်နိုင်ဘူးအဓိကကြညူကြီးအားလုံးတော့သူတို့ဟိုတိုက်ခိုက်တယ်ဒီလိုမျိုးလေကြောင်းနဲ့စိုးမှုရယူတယ်ဆက်သွေးနိုင်ငံတွေဖျက်တော့တယ်ပြီးတော့ဒီ TV station လိုမျိုးနဲ့ဆက်သွေးတောင်းနိုင်တို့အရင်ဆုံးဖြောက်ဖောက်ဝဲဖြစ်စည်းပြီးလုပ်ဖြစ်တယ
်အဲ့တော့ယူကရိန်းကိုဝင်တိုက်တာကအခုတပတ်ကျော်လာချင်းဆက်ဖြစ်လာနိုင်တဲ့ရုရှားနဲ့ယူကရိန်းတို့ရဲ့ဗျူဟာတွေအပေါ်မှာလဲဒေါက်တာမင်းစောက
ဆက်ဆက်ချင်းမှာတော့ပေါ့နော်ရုရှားကဒီလေကြောင်းရဲ့ကာကွယ်ရေးတွေကိုဖျက်လိုက်ပြီးပြီသူရဲ့လေကြောင်းကနေဝင်ပြီးတော့တိုက်ရိုက်တိုက်ခတ်တာအခုသူပြည့်ဒီ fighter jet ဒီ bomber စီးနေပြင်းထန်လုပ်တဲ့အဆင်ကိုတော့မလုပ်သေးဘူးဒါပေမဲ့မြေပြင်မှာတော့ဒီသူရဲ့ဒီအင်အားတွေကိုတော့ပို့ပြီးတော့ချဲ့ပြီးတော့ဆုလာပြီးတော့ဥက္ကမုကြီးတဲ့နေရာတွေဘက်ကလည်းအင်အားနဲ့ပစ်အားနဲ့ဝင်တိုက်မဲ့သဘောမှာတော့ရှိတယ်ပေါ့နော်အဲအခုဘက်ကလည်းစစ်တိုက်ရင်းနဲ့တိုက်တဲ့အားကိုယူပြီးတော့စူရီဘိုင်းမှာအပြေရှာမယ်ဆိုတဲ့ strategy မျိုးကိုရုရှားဘက်ကတော့ပို့ဆုံးမှုရတယ်အဲဒီ Ukraine ဘက်ကကြတော့ဒီစစ်ပွဲကိုဆွဲဆန့်နိုင်လို့ဆွဲဆန့်ပြီးတော့ကြာလေရုရှားကအတွက်ကပို့ပြီးနာလေပေါ့နော်နောက်တော့ဟိုစစ်ရေးရနိုင်ရင်တော့မှနိုင်ငံရေးရပို့နာပါမယ်ဆိုတော့အနေထားမှာတတ်နိုင်သလောက်ခုခံမှုကိုထားပြီးတော့ဟိုမြန်မြန်ရုရှားလိုချင်တဲ့ဟာကိုမြန်မပေးဘဲနဲ့ဆွဲဆန့်နိုင်အောင်ဖြစ် negotiation မှာပို့တာနိုင်တယ်ဆိုတော့အပိုင်းမျိုးလည်းစဉ်းစားအောင်စဉ်းစားနိုင်ပါတယ
်ဒီနေရာမှာရုရှားဘက်ကစိန်ခေါ်မှုရှိနေတာတွေကိုလည်းမြန်မာစစ်တပ်ရရှိဟောင်းတဲ့ရုရှားမှာဘွဲ့လုံပညာသင်ခဲ့တဲ့ဒေါက်တာနိုင်စေဦးက
ရုရှားစစ်တီတွေလည်းအများကြီးဒါအဲ့ဒီမှာကြာဆုံးနေပေါ့နော်ဆိုတော့ဟိုဒါကတော့အခက်အခဲအမျိုးမျိုးဟိုရှိနေရုရှားကြီးထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတဖြည်းဖြည်းချင်းလဲလာဖြစ်တဲ့အတွက်နောက်ကနေပြီးတော့မှသူလိုက်ပန်ထောက်ပံ့ပို့ဆောင်မှုဆိုတာလေဒါတက်ချင်းချေကိုလှုပ်ဆောင်နေတဲ့အခက်အခဲတွေတော့ရှိနေနိုင်ပါတယ်ဟာဒါမျိုးခေတ်တော့ဖြစ်နေတယ်ရုရှားစစ်တီပေါ့လက်ရှိမှာတော့ကျွန်တော်မြင်တာ400ကျော်ကြာဆုံး1500ကျော်ထိုင်ရတယ်ဆိုတော့ရုရှားကောက်ယူနေတဲ့အကြောင်းထုတ်ပြန်တာရှိပါ
ဒီတက်ထောက်ဖို့စက်သေးစနစ်အားနေတဲ့ပေါ်နိုင်ငံတကာလုံခြုံရေးလေးလာထားတဲ့ဒေါက်တာမင်းစောဦးကလည်းသဘောတူပါတယ
်ခုနကပဲ logistic ပြဿနာတွေကတော့ရှိတယ်လိုက်နေတာနည်းတယ်ပေါ့နော်အမေရိကန်တို့ပြောလို့ဆိုလို့ရှိရင်ဒီ logistic စံတွေကသူတို့ကအဖန်မတလဲလဲလေ့ကျင့်နေတာတော့ပိုကောင်းတယ်အဲအခုဟိုဒီအခုသူတို့ရဲ့ဒီအရန်တက်တွေကိုဆွဲထုတ်ပြီးတော့နောက်ပိုင်းမှာဒူးနဲ့ဒင်နဲ့ဖြစ်အောင်လုပ်တဲ့တိုက်တဲ့ပုံတွေကြည့်မယ်ဆိုလို့ရှိရင်တော့သူသူ့ရဲ့ viewer နဲ့သူသူရွှေ့နေတယ်လို့တော့ပြောလို့ရတာပါဒါပေမဲ့တခုရုရှားအနေနဲ့ပေါ့နော်ဟိုပြည့်ပြည့်စုံစုံစဉ်းစားနိုင်ခြင်းမှာစဉ်းစားနိုင်မယ်ဆိုတဲ့အချက်ကတော့နိုင်ငံတကာကတုံ့ပြန်မှုကနိုင်ငံရေးကတုံ့ပြန်မှုတွေမကဘဲနဲ့ယူကရိန်းကိုစစ်ရေးအကူအညီပေးမယ်ဆိုတဲ့မျိုးတွေဖြစ်လာတယ်နောက်ဆုံးပါကစ္စတန်လိုနိုင်ငံမျိုးတွေရတာရုရှားရဲ့အပေါ်မှာသဘောထားပြောင်းလာတာဒါနဲ့စင်ကာပူလိုပေါ့နော်ပုံမှန်ဂျာနီနေတဲ့နိုင်ငံတွေတို့မှာတော့ဒီတိုက်ခတ်မှုရှုတ်ချပြီးတော့ဒါဆန်ရှင်လုပ်တဲ့မှာဝင်ပါမယ်ပါမယ်ဖြစ်လာတဲ့ဟာကတော့အဲ့လောက်ထိတော့လေရုရှားဘက်ကစဉ်းစားခဲ့ခြင်းမှာစဉ်းစားခဲ့မှာပေါ့နော
်အဲ့ဒီတော့ရှေ့ဆက်အလားအလာကိုမေးရမှာဒေါက်တာနိုင်စေဦးက
ဟိုအလားအလာကျွန်တော်မြင်တာတော့ဒီမှာနှစ်ချက်ပေါ့နော်တခုကတော့ဒီလူဟန်နဲ့ဒေါညက်ဒီနေရီကလုံးဝဒီရုရှားနဲ့လာပြီးပူးပေါင်းသွားမယ်နေတာမျိုးရှိတယ်ပေါ့နော်ပြီးတော့ရုရှားအနေနဲ့ကဒီယူကရိန်းနိုင်ငံရဲ့ဒနီရွာမြေရဲ့အရှိတ်အကန့်ပေါ့နော်အဲ့ဒီဘက်နေမြေတွေကတော့ရုရှားဘက်အောက်ရောက်သွားနိုင်တဲ့အနေထိုင်မျိုးရှိတယ်ဒါပေမဲ့သူကကီယက်ကိုတော့တင်းနေတိလုပ်လိမ့်မယ်ဒါပေမဲ့သူတင်းပြီးတော့မှနော်ယူကရိန်းအနေနဲ့ငင်းငယ်ဆွနေဘူးနော်လည်းဟိုလောက်ပြီးတော့မှလည်းလည်းကြာညက်ကလောက်လုပ်လိမ့်မယ်တနင်္ဂနွေတင်းမယ်လို့တော့ကျွန်တော်အနေနဲ့တော့ဟိုတိတ်ပြီးတော့မတွေးရဘူးဒါပေမဲ့လည်းအစိုးရတရက်ကတော့ဒါရုရှားလူလာတဲ့ဒီရက်ကိုတော့တင်ဟောတင်နေတော့ကျွန်တော်နေတော့မြင်ပါတယ်
တကယ်တော့ရုရှားအနေနဲ့ယူကရိန်းအာဏာကိုသိမ်းနိုင်ခဲ့ရင်တောင်ဆက်ထိန်နိုင်ပုံမှာတော့ပြည်သူတွေနဲ့နိုင်ငံတကာစန့်ကျင်မှုတွေကိုပိုကြီးကျယ်ခံရပြီးတရုတ်နဲ့ဆက်ပြေလည်မှုကလည်းအကန့်အသတ်ရှိနိုင်ကမြန်မာအတွက်ပါအာဏာသိမ်းနိုင်ပေမဲ့ထိန်းရခက်တဲ့သင်ကန်းစာယူစရာပါလို့သုံးသပ်မှုတွေရှိနေပါတယ
်ရုရှားယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့သုံးသပ်ချက်တွေကိုကိုဝင်းမင်းကဆက်သွယ်မြင်းမြန်တင်ပြသွားတာပါရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုစတင်တဲ့သူတွေလည်းရှိပါတယ်။ယူကရိန်းရဲ့ဘက်ကလည်းနိုင်ငံတကာတိုက်ခိုက်ရေးသမားတွေကိုခေါ်ဆိုတာရှိပါတယ်။ယူကရိန်းဘက်ကနေဝင်ရောက်ကူညီတိုက်ခိုက်ပေးဖို့ထိုင်းဒီမိုကရေစီတက်ကြွလှုပ်ရှားသူတချို့ကတော့ Sinyin Pitun Lai Jabare. Tainai Ngangaga, Ukraine Tan Yung Ma, Sida Apche Tua Yau Sinyin Pitun Lai Jabare. Raida Drin Samad Bogo, Chikan Vido Koyanai Ngang Selep Jopya Wale Me.
Russia Ukraine for CEA Jujo Taikaida, Gabadawanga, Sanjay, Shocha, Niji Mabe, Tenanga Maro, Democracy, Tajo, Usha, Durija, Ukraine Bagani, Kubido, Wentai, Bibu, CM Peter, and Adri, Shinibare, Tiny Lega, Tapo, and Honlepi, Democracy, Tajo, Usha, Du, Chanapong, Pong, Paigaro, a good Ukraine, Ha, Tenanga Ma, Sita, Jora, now can beat her, Suya, Sanjine, Democracy, Lusha, Muma, Pawane, to the Twa. Lulia Wenku Tena Pedro Kulo Ukraine Baga when Dai Pebo Cien Pedro Lida Pedelo Rider the Rentanago Piovari.
To Menga then Tai Lek Long Pachati Batai Manta you never paid Lao Engle.
Channel and the movie dogs with a Lulu Shamuri Martin of Power and Bido Anasin Suyago Sanjing. Ukraine Gidurale, Democracy Dread Type Well Winida Chibi. Abuzo in Rua Gaba in Aji Anasin and Kuka, Tujo Takedago, Kanyawa. I don't know any name, through the Palu Bina Melesura, Kubadago, Megon Tokedi, a Kulu Lashau Dachabari.
Dabi Rashaga, Ukraine go Jujo Daikaimu, a good Ukraine Pizuiva Daikai Kayara, Sine Bido, Aidra the Gago same account, Pimbi Elu, Adana Sashine, your Chanaponga, Piobari.
Mawaman, Mamani Kwame Tanton Tiwa, Komede, Jonti, Sundang Tan.
คือโจมตีเข้ามาที่ฉะนั้นตัวก็ดากายูเครนปิดดูเลยด้วยไม่ได้หาบูลุเนี่ยมาเลยพอจองแล้วสรแล้วไต่ไข่หมู่นี่ก็เสสกั้นฤโกไปไต่ตามหุบเพเสยงฤมูโจจองฤเนี่ยอัจจะดาฤณีเนี่ยญาฤโกไปไต่นี่ดาวะดีอัจจะจองมั้ยฉะนั้นตั้วพี่แล้วอกุญีไปขึ้นน่ะวะตีมาไม่จอกปุล่ะลูกเค้าเนี่ยฉะนั้นกูไม่เห็นเนาะจอกเด้ลูกเปล่ามาเว้ยฉะนั้นพองเนี่ยตังเงินจริง 900 กว่าตัวเนี่ยเตรียมมากูกูรู้ยูเครนมาเซเว่นไตเปจเนี่ยไทยနိုင်ငံသားနှစ်ထောင်ကျော်နာမည်စီးရင်ကိုအင်တာနက်ကနေစုဆောင်ရရှိထားပြီလို့လဲအဲ့ဒီအင်တာနက်ကနေစုဆောင်ရေးအဖွဲ့ကပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘန်ကောက်မှာရှိတဲ့ယူကရိန်းတိုင်ယုံကတော့တစုံတရာသတင်းထုတ်ပြန်တာတော့မရှိပါဘူးအမည်မဖော်လို့တဲ့ဘန်ကောက်ကယူကရိန်းတိုင်ယုံအရာရှိတဦးကတော့အခု စစ်တင်တဲ့တထားကြောင်းနဲ့ပြမှုကျူးလွန်ခြင်းမရှိကြောင်းအထောက်အထားတွေနဲ့အတူအီးမေးလ်ကနေလျှောက်ထားဖို့အကြောင်းပြန်လိုက်တယ်လို့လည်းဆိုပါတယ်ယူကရိန်းပြည်သူတွေနဲ့သူတို့လိုထိုင်းဒီမိုကရေစီရေလှောက်ရှားသူတွေကြားမှာအတွေးခေါ်ခံယူချက်တွေနဲ့ပတ်သက်ပြီးတော့လဲခြေနှက်ပေါင်းကအခုလိုပြောပါတယ်လောက်စုတုံးနဲ့အဖွဲ့ပြည်သူတိုင်လောက်တက်ခွန်
ဒီမိုကရေစီအတွက်တိုက်ပွဲဝင်နေပြီသူတို့ကလည်းယူကရိန်းမှာဒီမိုကရေစီအတွက်တိုက်ပွဲဝင်နေပါတယ်အဲဒီတော့ကျွန်တော်တို့တွေဟာတငယ်ချင်းမိတ်ဆွေတို့လိုပါပဲဒါကခန်းစားချက်လဲတူတယ်အတွေးခေါ်သဘောတရားလဲတူပါတယ်ကျွန်တော်ဘောင်းကထိုင်းနိုင်ငံရဲ့စစ်မှုမထမ်းမနေရဥပဒေအရထိုင်းစစ်တပ်မှာတာဝန်ထမ်းဆောင်ခဲ့ပြီးတော့အခုခါမှာပုဂ္ဂလိကလုံခြုံရေးအကြံပေးဖြစ်တဲ့အလုပ်လုပ်နေတာပါ
ကလည်းအသုံးဝင်မှာဖြစ်တယ်လို့ပြောပါတယ်။ထိုင်းဆိုရပြောခွင့်ရရစ်ချတာတာနာဒရိတ်ကတော့ထိုင်းနိုင်ငံမှာသူတို့ရဲ့နိုင်ငံသားတွေအနေနဲ့ဒီဘက်ကတပ်ဖွဲ့တွေမှာပါဝင်ပြီးတော့မတိုက်ရဘူးလို့တားမြစ်ထားတဲ့ဥပဒေမရှိဘူးလို့ပြောပါတယ်။ဒါပေမဲ့ရုရှားတပ်တွေကယူကရိန်းကိုလက်နက်ကြီးတွေနဲ့ပစ်နေတာကြောင့်ထိုင်းနိုင်ငံသားတွေအနေနဲ့သူတို့ရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အန္တရာယ်ကိုလည်းထည့်စင်းစားသင့်တယ်ဆိုပြီးတော့ပြောထားပါတယ်။ယူကရိန်းဘက်ကသူတို့ကိုလက်ခံမယ်လက်မခံဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူတို့ဘက်ကတော့ပြင်ဆင်မှုတွေကိုစတင်လှုပ်ဆောင်နေကြပြီဖြစ်ပြီးတော့ယူကရိန်းပြည်သူတွေကိုလည်းအခုလိုပြောကြလိုက်ပါတယ
်ผมอยากบอกชาวยูเครนว่าคุณไม่ได้สู้โดยลําพัง
ကျွန်တော်အနေနဲ့ယူကရိန်းပြည်သူတွေကိုပြောချင်တာကတော့ဒီစစ်ပွဲမှာခင်ဗျားတို့ကြီးတက်တက်မဟုတ်ပဲလူတော်များများကခင်ဗျားတို့ကိုကူညီခြင်းကြရဲဆိုတာပါအားမလျှော့ပါနဲ့ကဘာကြီးကခင်ဗျားတို့ကိုပစ်ထားတယ်လို့လည်းမထင်ပါနဲ့ကျွန်တော်တို့ကစူပါပါဝါညီအစ်ကိုနိုင်ငံမဟုတ်ပေမဲ့လေကျွန်တော်တို့အားလုံးအတူပူးပေါင်းနိုင်ရင်တော့ခင်ဗျားတို့ကိုကူညီဖို့အတွက်အလင်းရောင်ပေးနိုင်မှာဖြစ်ပါတယ်ကျွန်တော်တို့ခင်ဗျားတို့ကိုကူညီဖို့အလုပ်နေပြီဖြစ်တာကြောင့်ခဏလောက်စောင့်ပေးပ
ါကုလသမဂ္ဂအထွေထွေညီလာခံကတော့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာပြက်ပြက်သားသားရှုတ်ချလိုက်ပြီးတော့ရုရှားတပ်တွေချက်ချင်းအပြေးအဝပြန်လည်ရုတ်သိမ်းဖို့ကိုဗိုလ်ထုနေမှာဆုံးဖြတ်ကြေညာခဲ့ပါတယ်ဒီဆိုပြုချက်ကိုနိုင်ငံပေါင်း142နိုင်ငံကထောက်ခံခဲ့ကြပြီးတော့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာဆက်လက်တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ဂျာမနီနိုင်ငံဘာလင်မြို့က1945ခုနှစ်မှာနာစီတွေလက်နက်ချခဲ့တဲ့နေရာကိုတမိုင်းဝင်ပြတိုက်အဖြစ်စောက်ထားတဲ့နေရာဟာအခုရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်တဲ့စစ်ပွဲအရှုပ်တော်ပုံကြားမှာပါဝင်ပတ်သက်နေပါတယ်ဂျာမနီနိုင်ငံမြို့တော်ကနေ VOA သတင်းတောက် Henry Richwell ပေးပို့ထားတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကဆက်လက်ပြောပြပေးပါလိမ့်မယ်
ဒုတိယကမ္ဘာစစ်ကိုအောင်နိုင်လိုက်တဲ့မဟာမိတ်အဖွဲ့စစ်ဦးစီးချုပ်ဟာ1945ခုနှစ်မေလ10ရက်နေ့က Tempelhof လေဆိပ်ကိုရောက်လာခဲ့ပါတယ်။ရုရှားတပ်တွေသိမ်းပိုက်ထားတဲ့အရှိဘာလင်မြို့ကစစ်တမ်းရမှာနာဇီတွေကလက်နက်ချကြောင်းကျင်ညာလိုက်ပြီးဒုတိယကမ္ဘာစစ်ကိုတရားဝင်ဆုံးတက်ခဲ့ပါတယ်။အဲဒီလိုလက်မှတ်ထိုးခဲ့တဲ့နေရာကိုဂျာမန်၊ရုရှား၊ယူကရိန်းနဲ့ဘယ်လာရုစ်လေးနိုင်ငံကကမကထပြုပြီးဂျာမန်၊ရုရှားသမိုင်းပြတဲ့အဖြစ်အခုချိန်ထိထားရှိခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်မှာရုရှားကယူကရိန်းကိုဝင်ရောက်သိမ်းပိုက်တဲ့အခါမှာတော့အဲ့ဒီပြတိုက်မှာယူကရိန်းအလံတစ်ခုကိုပဲလွင့်ထူဖို့ပြတိုက်ရဲ့ညွှန်ကြားရေးမှူးကဆုံးဖြတ်ခဲ့ပါတယ်။ပြတိုက်ချိန်မှာရေးထားတဲ့ဂျာမန်ရုရှားပြတိုက်ဆိုတဲ့စာတမ်းကိုလည်းကာထားလိုက်ပါတယ်။အခုလိုလှုပ်ဆောင်ရခြင်းနဲ့ပတ်သက်လို့ပြတိုက်ညွှန်ကြားရေးမှူးယော့ခ်မိုရေးက
Normalerweise hießen wir eben alle vier fahren Deutschland, Russland,
Ukraine. ဖြစ်တော့ Germany, Russia, Ukraine နဲ့ Belarus အလံ၄ခုလုံးကိုကျွန်တော်တို့လွင့်ထူထားပါတယ်။ဒါနဲ့အခုချိန်မှာကျွန်တော်အနေနဲ့ယူကရိန်းပေါ်မှာစာနာမှုရှိတယ်ဆိုတာကိုပြဖို့အတွက်လိုလာပါတယ်။ဒီကိစ္စမှာယူကရိန်းကခားရတဲ့သူပါ
။ဒီပြဿနာဟာနဲ့ဆိုင်ပါတယ်။ဒုတိယကမ္ဘာစစ်ကာလတုန်းကယူကရိန်းဟာဆိုဗီယက်ပြည်ထောင်စုလက်အောက်မှာရှိနေခဲ့တာပါ။ဆိုဗီယက်ပေါ်နာဇီတွေရဲ့ကျူးလွန်မှုတွေဟာမှတ်တမ်းနေတဲ့ကွာအသေးချာရှိထားတာပါ။အဲ့ဒီကျူးလွန်မှုအများအပြားဟာလည်းအခုယူကရိန်းနိုင်ငံတည်ရှိရာနေရာမှာဖြစ်ခဲ့တာပါ။နာဇီတွေလက်နက်ချကြောင်လက်မှတ်ထိုးခဲ့တဲ့နေရာဟာ1944ခုနှစ်မှာဂျာမန်ရုရှားသမိုင်းပြတိုက်ဖြစ်လာခဲ့ပါတယ်။ပြတိုက်ဖြစ်လာပြီးဆယ်စုနှစ်နှစ်ခုအကြာရုရှားကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်တဲ့အချိန်မှာတော့ဒီပြတိုက်ကိုဘယ်လိုနာမည်ပေးမလဲဆိုတဲ့ကိစ္စအငင်းပွားစရာဖြစ်လာခဲ့ပါတယ
်။ Ukrainischen Kollegen Schwierigkeiten
ကျွန်တော်ရဲ့ Ukraine လုပ်ဖို့ကြိုက်ပဲ့တွေကဒီပြတိုက်ကိုဂျာမန်ရုရှားပြတိုက်လို့ခေါ်ဖို့အခက်အခဲရှိလာပါတယ်။ဂျာမနီတွေရဲ့အမြင်ကတော့ရုရှားရဲ့အနေနဲ့အတူစောက်ထားတဲ့ပြတိုက်ရှိလို့ရှင်လုံလောက်ပါပြီ။ရုရှားဆိုတာကဆိုဗီယက်ပြည်ထောင်စုကြီးတစ်ခုလုံးကို UN ခေါ်ဆိုတာဖြစ်တဲ့အတွက်မတိကျဘူးဖြစ်နေတယ်။ကာလအတော်ကြာတဲ့အထိအဲ့လိုခေါ်တာကဘယ်သူ့ကိုမှစိတ်အနှောက်အယှက်မဖြစ်စေခဲ့ဘူး။ဂျာမနီတွက်ကတော့ရန်သူဖြစ်ခဲ့သူနဲ့အတူပြတိုက်တရှိနေရေးဟာအင်မတန်မှအရေးကြီးပါတယ်။ဒါပေမဲ့လည်းခုတော့ရုရှား၊ယူကရိန်းနဲ့ဘယ်လာရုဆိုပြီးတော့ကိုယ်ပြပြသတ်မှတ်ထားဖို့လိုလာပါတယ်
။ယူကရိန်းကိုနာဇီအယူဝါဒကလွတ်မြောက်အောင်လှုပ်ဆောင်ဖို့အတွက်ဖြစ်တယ်လို့ယူကရိန်းကိုဝင်မသိမ့်ပိုက်ခင်ရုရှားသမ္မတကပြောခဲ့ပါတယ်။ယူကရိန်းအစိုးရကိုရုရှားကနာဇီတွေနဲ့မကြာခဏနှိုင်းယှဉ်ပြောကြားလေးရှိသလိုလူတွေစုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့ဆွဆွဲပြောဆိုလေးရှိပါတယ်။ဒီလိုပြောဆိုမှုတွေကိုယူကရိန်းဘက်ကပြင်းထန်စွာပယ်ချလိုက်ရှိပြီးသမ္မတဗိုလိုဒီမီဇယ်လင်စကီဟာဂျူးလူမျိုးဖြစ်တဲ့သူ့အဖိုးဟာလည်းနာဇီတွေကိုတွန်းလှန်တိုက်ခတ်ခဲ့သူဖြစ်တယ်လို့ပြောပါတယ်။သမ္မတပူတင်ရဲ့အဲ့ဒီလိုတုံ့နှုံပြောဆိုမှုအပေါ်ဂျာမန်ရုရှားပြတိုက်ရဲ့ညွှန်ကြားရေးမှူးယော့ခ်မိုရေးကဒေါသထွက်နေပါတယ
်။
ဒီလိုမျိုးသမိုင်းကိုလင်းလေပြီးတော့မှားယွင်းပုံဖော်တာမျိုးလုပ်နိုင်မယ်လို့ကျွန်တော်ထင်မှတ်ခဲ့ပါဘူး။ကြည့်ရတာကျွန်တော်တို့ဟာသမိုင်းကဘာသင်ခန်းစာမှမရလိုက်ဘူးထင်ပါရဲ့။
အဲ့ဒီတမိုင်းဖြစ်စဉ်ဟာအခုချိန်ထိစမ်းသပ်ခံရဆဲပါဂျာမနီနဲ့ဥရောပတိုက်သားတွေယုံကြည်ထားတာကဒီလိုတမိုင်းဖြစ်စဉ်ဟာဘယ်တော့မှတကြောပြမဖြစ်ပေါ်တင်တဲ့ကိစ္စလို့ယူဆထားကြပြီးတမိုင်းပြတိုက်မှာသာရှိစဉ်တဲ့အရာလို့သတ်မှတ်ထားကြတာပါဒါပေမဲ့ရုရှားတင်ကားတွေယူကရိန်းနိုင်ငံထဲကိုမောင်းဝင်လာပြီး20ရာစုနှစ်မှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုရုရှားကပြန်အသက်သွင်းနေတာကြောင့်ဥရောပတိုက်မှာပဋိပက္ခတွေတကြောပြဖြစ်ပေါ်လာနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့တောက်တာနေမနေ့ဖက်အတန်းနဲ့အစီအစဉ်ကိုဆက်လက်နားတော်တာဆင်နေရတာပါခင်ဗျာတော်တာရှင်များခင်ဗျာကျွန်တော်တို့ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှိရင်တော့ email နဲ့ရေးသားနိုင်ပါတယ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာမကြာမီအချိန်တွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်ဂျာမန်ရေးကဏ္ဍတိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရပါတော့မယ်ခင်ဗျာ
ဖြူရီအမေရိကန်တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36FAPFE နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web site ဆီမှာ application ရယူနိုင်ပါတယ်နော် View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းနဲ့အစီအစဉ်တွေကို line meter 32 kHz 9335 line meter 49 kHz 6353ညလိုင်းဒါမီတာ190 kHz 1505တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ကဆက်လက်ပြီးတော့တင်ပြပေးဖို့အစီအစဉ်ထားတဲ့ကဏ္ဍတွေအရဆိုလို့ရှိရင်တော့ကျွန်တော်တို့အပတ်စဉ်ကျွန်တော်တို့တင်ပြနေကြဆရာဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဒါတွေကိုနားဆင်ရမယ့်အပြင်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုပထမဦးဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုဦးစွာတင်ပြလိုပါတယ်။ဒီတစ်ပတ်မှာတော့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်900ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်လာအောင်လုပ်ဖို့အာဆီယံအဖွဲ့ကြီးကမတက်တာပဲဖြစ်နေပုံရပါတယ်ဒါကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
အာဆီယံသဘောတူချက်ကိုမလိုက်နာလို့အရေးယူတဲ့သဘောနဲ့စစ်ကောင်စီကိုအာဆီယံနိုင်ငံရဲ့ဝင်ကြီးများအစည်းအဝေးတက်ခွင့်မပြုပါဘူး။လွန်ခဲ့တဲ့နှစ်ဧပြီလမှာမြမပြဿနာကိုဖြေရှင်းဖို့အာဆီယံအသင်းဝင်နိုင်ငံတွေဂျကာတာမြို့တော်မှာသဘောတူကြပါတယ်။အပြည့်အကရစဲရေးသက်ဆိုင်သူအားလုံးပါဝင်ပြီးငြင်းညာစွာဖြေရှင်းရေးအာဆီယံဥက္ကဋ္ဌရဲ့ပြန်ပြေမှုကိုလက်ခံရေးအားလုံးနဲ့တွေ့ဆုံမဲ့အာဆီယံကိုယ်စားလှယ်ကိုလက်ခံရေးအာဆီယံရဲ့လူမှုရေးအကူအညီလက်ခံရေးစတဲ့အချက်၅ချက်ကိုသဘောတူခဲ့ကြတာတင်းတင်းမီးပါးရှိလာပါပြီ။အစည်းအဝေးတက်တဲ့တက်ချုပ်မင်းအောင်နိုင်ကတော့ဘာမှမပြောပါဘူး။ကျုပ်တို့ပြောတာကိုသူကြားပါတယ်လို့ဒါစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကပြောပါတယ်။အပြုသဘောနဲ့ကြားဝင်တာကိုမြန်မာဘက်ကမကန့်ကွက်ဘူးလို့ဆိုပါတယ်။ထိုင်းဝန်ကြီးချုပ်စစ်ဘိုဟောင်းပရာယုတ်ချန်နိုချာကတော့အစည်းအဝေးတောင်မတက်ပါဘူး2014မှာပရာယုတ်စစ်အာဏာသိမ်းတော့ကလည်းအာဆီယံအသင်းဘာမှမတက်နိုင်ပါဘူးဗိုလ်ချုပ်ကြီးပရာယုတ်ထိုင်းနိုင်ငံမှာအာဏာသိမ်းတာကိုအားကျပြီးတက်ချုပ်မင်းအောင်လှိုင်ကစာရေးပြီးအကူအညီတောင်းတယ်လို့တောင်ပရာယုတ်ကပြောပါသေးတယ
်အာဏာဒီမြေကြီးအတွက်ထိုင်းစစ်ဘုတ်ကိုဆရာတင်တာဟာနိုင်ငံတကာအတိုင်းအဝိုင်းမှာတင့်တော်တာမဟုတ်တဲ့အတွက်ပရာယုတ်အစိုးရကကတိကောက်ဖြစ်သွားပုံရပါလေပရာယုတ်အာနာသိမ့်မိမကြမီ2014ဇူလိုင်မှာတက်ချုပ်မင်းအောင်လှိုင်ဘန်ကောက်သွားရောက်ပြီးအားပေးစကားပြောကြားမှုပါတယ်။တက်ချုပ်မင်းအောင်လှိုင်ဟာဘုရင်အတိုင်ပင်ခံအငိမ့်စားဗိုလ်ချုပ်ကြီးပရန်တီနာဆူလာနောင်ရဲ့မွေးစားသားဖြစ်ပြီးထိုင်းဘုရင်ရဲ့သူရဲကောင်းပွဲနှစ်ခုကိုရရှိထားသူပါ။ရွေးကောက်ပွဲနိုင်သူကိုဖြုတ်ချတာဟာထိုင်းအစင်လာနဲ့နီးစပ်ပါတယ်။ထိုင်းသမိုင်းမှာရွေးကောက်တင်မြှောက်တဲ့အစိုးရကိုထိုင်းစစ်တပ်ကဖယ်ရှားတဲ့အချိန်များလွန်းလို့အတိအကျမပြောနိုင်ကြပါဘူး။ဒါပေမဲ့စစ်တပ်အာဏာသိမ်းမှုကြောင့်ထိုင်းစီးပွားရေးချွတ်ချုံကြာသွားတာမျိုးကိုတော့မတွေ့ရပါဘူး
။ဒါကြောင့်မို့မြန်မာပြည်တွင်းရေးမှာဝင်ရောက်ပြန်ပြေးနိုင်မဲ့အာဆီယံနိုင်ငံဟာထိုင်းပဲဖြစ်နေမယ်လို့သုံးသပ်ကြပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မတ်လ29ရက်နေ့မှာကျင်းပတဲ့နေပြည်တော်စီးရေးပြပွဲကိုတက်ရောက်တဲ့အာဆီယံ၃နိုင်ငံဟာထိုင်း၊လာအိုနဲ့ဗီယက်နမ်ပါ။ဒါပေမဲ့တဆုပ်အရှိဆုံးအာဆီယံအာဏာရှင်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဖြစ်ပါတယ်အာဏာရနေတာအနည်း40ကျော်နေပါပြီခမာနီကွန်မြူနစ်ပါတီမှာဖြုတ်ထုတ်သတ်လမ်းစဉ်ကျင့်သုံးချိန် 1989 မှာဟွန်ဆန်တို့အဖွဲ့ဗီယက်နမ်မှာခိုးလုံပါတယ်ဗီယက်နမ်တပ်ကကမ္ဘောဒီးယားကိုသိမ်းပိုက်ပြီးအစိုးရတပ်ဖွဲ့တော့26နှစ်သားဟွန်ဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်အဲဒီတုန်းကတော့ဟွန်ဆန်ဟာအာဆီယံအသင်းရဲ့ရန်သူကြီးပါအခုတော့အသင်းရဲ့ဥက္ကဋ္ဌကြီးဖြစ်နေပါပြီ
။အာဆီယံအသင်းရဲ့ပြည်ညင်စရန်းကိုအသင်းဝင်နိုင်ငံတွေရဲ့ဘာသာစကားနဲ့ဖော်ပြထားပါတယ်။ဒီမိုကရေစီအခြေခံမူများတရားဥပဒေစိုးမိုးရေးစီမံအုပ်ချုပ်မှုကောင်းမွန်ရေးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားရေးအကာအကွယ်ပေးရေးစောင့်ထိန်းနိုင်တာရေးစတာတွေကိုအာဆီယံရဲ့ရည်ရွယ်ချက်အဖြစ်ဖော်ပြပါတယ်။စစ်ကောင်စီရဲ့လုပ်ရဟာအာဆီယံပြည်ညင်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဦးတင်းစိန်လက်မှတ်ထိုးထားတဲ့စာရန်းကိုတက်ချုပ်မင်းအောင်လှိုင်ကဖျက်ဆီးပစ်သလိုဖြစ်နေပါတယ်။အာဆီယံအသင်းဟာကိုအတက်ကိုစုကိုရှူးကိုပတ်ဖြစ်နေပါတယ်။အကြောင်းကတော့အသင်းဝင်တွေလိုက်နာရမယ့်အခြေခံမူထဲမှာ
ဒီရင်းရေးကိုဝင်မဆွက်ရေးဖီအားမပေးရေးနဲ့ဖြတ်လို့ဖြစ်စီမလုပ်ရေးစတာတွေကိုပြဋ္ဌာန်းလို့ဖြစ်ပါတယ်။ဥပမာအားလုံးသဘောတူထားတဲ့ဂျကာတာသဘောတူချက်၅ချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာပြည်တွင်းရေးမှာမဆွက်ဖက်ရေးနဲ့ဖီအားမပေးရေးဆိုတဲ့အာဆီယံမူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒေသတစ်ခုလုံးကိုအန္တရာယ်ပြုလာမယ်စစ်ဘေးရှောင်ဒုက္ခတွေပြဿနာမျိုးက ပြည်နယ်ကရိုဟင်ဂျာပြည်နာဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားအထိရောက်သွားတာဟာအာဆီယံအဆင့်အတွက်သင်္ကန်းစာယူစရာတစ်ခုဖြစ်ပါတယ်။အာဆီယံဆယ်နိုင်ငံမှာ1996ခုနှစ်မှာဒုက္ခသည်ရေးရာသဘောတူချက်ကိုကမ္ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကဒါလက်မှတ်ထိုးထားပါတယ်။ဒါကြောင့်အာဆီယံဒေသမှာဒုက္ခသည်တွေဟာပြည်내ချုပ်ချယ်မှုနဲ့အနိုင်ကျင့်ဆက်ဆံမှုကိုခံနေကြရတာဖြစ်ပါ Tacho may online. Mate memian pudago, a yu naimu, lubare. Dabeme, Asian Nangandri had the lady see the key there twani day. Siwa beddy pillu, a yu busura, a pure with a low, low yak cannibal yabari.
Uangin tindare, Yama ye told that chet seizing on other sing yaraba. A good celebrity Chama Igana, seizing on Tindar Baume, Tidba Maro, Omicron, Covid, Pipit and Alma, Nalongo, Tiga Nine, Johnny Gutinda Tabare, Namanangama Covid, Mugwe, the Omicron, Ha, Sadoda, Linema, Atom Yamia, Kusak, Kaya, Timabe, now said where yoga, Pit Nalongo, Tiga Muri, Shidelu, Chama, Chanjin, Luriga, the Ribe Tabare. Bello Laganari Shiba, Bello Sanchi Lila Yabamle, D. Donigo, New York Muro, Wyckoff Heights Seonga, New Jai Mu, Kusa Yoga, Tugu Dauda Zia Teko, Ko Wimenga, Mimian Timbiapi Tabare.
Okay, Kata Zia Tekna, Nuru Aku Omicron, Muteka Bono, Ayan Jelza. မျိုးဟောင်းနဲ့ရှင်းလိုက်လို့ရှိရင်ပြောတယ်ဆိုတော့ယူဆမှုတချို့ရှိနေချင်းမှာမြန်မာနိုင်ငံမှာအခုဒီသတို့ထားလိုက်တွေ့ခုဆက်ခံရတဲ့ဒီဟာလေတော်တော်များလာပြီးတော့ဒီနောက်ဆက်တွဲဘယ်လိုဆက်ဖြစ်နိုင်မယ်ဆိုတာကိုစိုးရိမ်မှုတစ်စုံတည်းလည်းရှိလာကြပါလေဆရာအဲ့ဒီခါကျတော့ဒီအရင်ဒေါက်တာတို့ကဖြစ်ခဲ့တဲ့နောက်ဆက်တွဲနေရှင်းကြည့်လိုက်မယ်ဆိုရင်အခုဘယ်လိုထူးရတာမျိုးကိုဆရာတို
ဟုတ်ပါပြီတဲ့လို့ခေါ်တာပေါ့နော်အဲ့ဒီအပိုင်းလေးတွေတွေ့လာတယ်ဆိုတော့ကျွန်တော်အဲ့ဒါလေးတွေနည်းနည်းလေးကြောက်လာတယ်ကြောက်လာဆိုတော့ဘာလို့လဲဆိုတော့ဒီပထမတစ်ခေါက်တုန်းကဖြစ်တော့ဖြစ်တယ်ကိုယ်တလောက်ကြီးကြီးမတွေ့တာဘူးကောနော်ဒီတစ်ခေါက်ကကျွန်တော်တို့ကြည့်တယ်ဆိုရင်လူကြီးပမာဏနည်းပါတယ်ဒါပေမဲ့လည်းနှလုံးနဲ့ပတ်သက်တဲ့ဒုက္ခရောက်တဲ့လူတွေတော့ကျွန်တော်ဒ
ไอ้ลูกเนี่ยดุกายอกเตะหนูตุ้ยเลยแล้วตะคู่อ่ะชูก็ดิมัตยาแตกพี่รอผู้เฉิงจ้ามาซะพี่รอดาบรีสอติผิดตาโหลนโกรงอ่ะจี้จ่อยอกาตะคันชื่อเนี่ยตัวนี่มัตยาตะเพ็ดซี้โหลไปถองตัดตัวพี่รอดีเคโหลขอได้โหซี้จ่อยไอ้อสนสงสงสเตทสคูลโหลหาโหลยอกตาโหลเนาะสออะหลูမျိုးนี่ကျွန်တော်ကဒုတိယကြိုက်ရွတွေ့ရတာပထမဆုံးဝေ့တုံးอ่ะဗောနော်ဒက်ခါဒေါက်တာမှာကြာတော့ကျွန်တော်ကခုနဟာဒီလောက်မတွေ့ရတော ီဒေါက်တာမှာကျတော့အောက်ဆီဂျင်အရန်လိုပြီးတော့လူတွေတော်တော်ကြီးကိုချက်ပြုတ်ပြုံးနေပေါ့နော်အသက်အန္တရာယ်ဆုံးရှုံးနိုင်တဲ့အနေအထားလေးတွေ့ရပြန်အောင်တခါအဲပြီးတဲ့ပြီးတော့ဒီအိုမီကရွန်ကျတော့ဒီလိုရှုံးရပြဿနာလေးရဒီလောက်တော့မရှိတော့ပြန်တကယ်အခုနောက်အဆုံးပေါက်တဲ့ဟာတယောက်မှမတွေ့ရတော့ဘူးကွယ်တော်တော်ကြီးကိုထူးထူးဆန်းဆန်းကြီးဖြစ်သွားတာ
ဟုတ်ကဲ့ဆရာအဲ့တော့နှလုံးကိုဘယ်လိုထိတာကိုသွားတွေ့လဲဆရာ
ဆိုတော့ဘာကြီးသွားတွေ့လဲဆိုတော့ဟိုလူများပြောသလိုဆိုနှာစီးချောင်းဆိုရင်တက်တယ်လေလေနေနိုင်အောင်တက်တယ်လားမဟုတ်ပါလေဒါပေမဲ့လည်းအခုလည်းတွေ့ပါတယ်တခြားနိုင်ငံတွေမှာအရင်းအားချင်းနိုင်ငံတွေဖြစ်တဲ့ဟောင်ကောင်နဲ့စင်ကာပူတို့မှာဖြစ်နေတယ်ပေါ့နော်ဆိုတော့အခုဆိုရင် CDC က level 2 alert တော့ထားလိုက်ပြီပေါ့နော်ဟောင်ကောင်ဆိုတော့လေတော်တော်လေးများတယ်လို့ထင်ပါတယ်ကျွန်တော်ထင်တာလေ level 2တော့ဖြစ်သွားပြီဆိုတော့လေဒီလူတွေမှာဒီ virus တွေကတနည်းအားတနည်းအားဝင်သွားတဲ့ခါမှာသူ့ဟာသူ့နေရာအနေအထားလေးတွေရှိတယ်သူ့ဘယ် organ ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတယ်ဒီတစ်ခါကထူးထူးခြားခြားပါတော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မကြည့်ဘူးဖြစ်တဲ့လူလည်းကြည့်တယ်ဒါပေမဲ့အလောက်ကြီးတော့မကြည့်ဘူး and many are my quality of team yardalis or the child or organ in kid. A bigger organ did not know the body of Gavin as a doctor and finding tweet a body, Nalon Yang a bo. A Luria Bakilis or Nalon Arne Dore Luishi, the children we as our Nalon Kunari, Yan Dore, but the children we had Lomonari, Yang Nidore, not Luki in Mogno, Lungari, Majan Hotria, a bigger Lungari Madrida.
ကိုဝင်းမင်းတင်ပြတဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အိုမီကရွန်နဲ့ကျန်းမာရေးနောက်ဆက်တွဲအခြေအနေတွေကိုတင်ပြခဲ့တာဖြစ်ပါတယ်။ VOE ရဲ့တောက်ကြနေမနေ့ပြတဲ့ဆီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရခင်ဗျာ။အခုဆက်လက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုအခြေခံပြီးတော့စုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ်။ဖီဘာဝိုင်းတော်သားတွေကတင်ဆက်ထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။ မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းနာသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီကပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြန်ကြီးမြို့ဒေတာနဲ့ကမတ်မောင်းမြို့တွေမှာဖားပွန်ခရိုင်ဒေတာကစစ်ဆောင်1000ကျော်တင်းဆောင်ရောက်ရှိနေပါတယ်ချင်းပြည်နယ်ထန်တလန်မြို့မှာတော့ဖေဖော်ဝါရီလအတွင်းလူနေအိမ်100ကျော်မိရှုခံခဲ့ရတယ်ဆိုတာနဲ့ကချင်ပြည်နယ်ပူတာအုံမြို့နယ်အတွင်းစစ်ဆောင်တွေဒုက္ခရောက်နေတဲ့အကြောင်းတွေကိုကြားကြရမှာပါ
ကျမကနန်းဟောင်းပါတရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်လိုင်းဘွဲမြို့နယ်မြိုင်ကြီးငူဒေသနဲ့တန်လွင်တစ်ဖက်ချမ်းကမမောင်မြို့တွေမှာဖပွန်ဒေသကစစ်ဆောင်တွေလာရောက်တင်းဆောင်နေတာတက်တောင်းကျော်ရှိနေပြီလို့စည်ရင်းပြုစုထားတဲ့စစ်ဆောင်ကော်မတီထံကနေသိရပါဗါးအဲ့ဒီစစ်ပေးဆောင်တွေဟာဖပွန်ခရိုင်တပ်မဟန်ကအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားစည်ရဲပဋိပက္ခတွေကြောင့်တင်းဆောင်လာကြတာပါဒီစစ်ဆောင်တွေဟာပြီးခဲ့တဲ့မေလကလေးကရောက်ရှိလာသူတွေရှိနေတယ်လို့အသေးရောက်ရှိလာတဲ့စစ်ဆောင်တွေလည်းပါဝင်နေပါဗျ။ဒါအပြင်ဖပွန်စစ်ဆောင်တွေအတွက်တီးတန့်စစ်ဆောင်စခန်းတွေမရှိတာကြောင့်အချို့ကအသိမိတ်ဆွေအိမ်မှာခိုလုံနေကြတယ်လို့အသိမိတ်ဆွေမရှိတဲ့လူတွေကတော့အိမ်ရှင်ကိုခွင့်ပြုချက်တောင်းပြီးအိမ်အောက်မှာမိသားစုအလိုက်နေထိုင်နေရပါတယ်။တချို့ကလည်းသူများချာနေမှာတဲထိုးပြီးနေထိုင်နေရတာတွေလည်းရှိနေပါတယ်။ဖပွန်မြို့မှာရှိတဲ့ပြည်သူလူထုနေအိမ်အဆောက်အဦတွေမှာစစ်ကောင်စီလက်နက်ကြီးမကြာခဏကြားရောက်ကြောင်ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကလည်းမြို့ခံအယောက်80ကျော်ကမမောင်းဖက်ကိုထပ်မံတင်းချောင်လာတယ်လို့ KNU မူဒရောသတင်းစင်ကထုတ်ပြန်ထားတာရှိပါတယ်
ချင်းပြည်နယ်ထန်တလာမြို့မှာစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလ25ရက်နေ့29ရက်နေ့တုန်းကလူနေအိမ်တွေကိုထပ်မံမီးရှို့ပြီးအိမ်ခြေ100အိမ်လောက်ကျန်ပျက်ကျခဲ့တယ်လို့ထန်တလာ Placement Affair Committee ကမတ်လ1ရက်နေ့ကထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီလ25ရက်နေ့မှာထန်တလာမြို့ပေါ်ကစုံမုံစေးပြားကျောင်းနဲ့ TABC ရက်ွက်ကလူနေအိမ်63လုံးမီးရှို့ခဲ့ပြီးဖေဖော်ဝါရီလ29ရက်နေ့တုန်းကလည်းကျောင်းရက်ွက်ကလူနေအိမ်10လုံးကိုမီးရှို့ခဲ့တာဖြစ်ပါတယ်အိမ်ခြေ2000ခန့်ရှိပြီးလူရေ1000ဝန်းကျင်ခန့်ရှိတဲ့ထန်တလာမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့တွေကပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလ9ရက်နေ့ကနေလူနေအိမ်တွေကိုစတင်မီးရှို့တာဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီလ29ရက်နေ့အထိ26ကြိမ်မီးရှို့ခဲ့တာဖြစ်ပြီးတော့အဲ့ဒီမီးရှို့မှုမှာဖျားကျောင်း၈ကျောင်းအပါအဝင်လူနေအိမ်1000ကျော်လောင်ကျွမ်းခဲ့တာဟာထန်တလန်းမြို့ရဲ့ထဲဝက်ကျော်ပျက်စီးသွားတာလည်းဖြစ်ပါတယ်
။ဗုဒ္ဓရုပ်ပွားတော်နှစ်ဆူပင့်ဆောင်လာတဲ့ကံအမ်းမြို့နယ်မှာတိမ်းမောက်သွားတဲ့အတွက်၄ဦးတေဆုံးပြီး၁၀ဦးဒဏ်ရာရရှိခဲ့ပါတယ်။အဲဒီကားဟာဗုဒ္ဓရုပ်ပွားတော်နှစ်ဆူတင်ဆောင်ပြီးနေပြည်တော်ကနေရခိုင်ပြည်မြေပုံမြို့နယ်ကန်းတောင်ကြီးမြို့အလားမှာမတ်လ၁ရက်နေ့နေ့လယ်ပိုင်းကအမ်းမြို့နယ်ကံမြင့်ကန်ကျေးရွာအနီးတိမ်းမောက်ခဲ့တာဖြစ်ပါတယ်။အခုလိုကားတိမ်းမောက်သွားတဲ့အတွက်လူ၄ဦးတေဆုံးပြီးယဟန်တော်တပါအပါဝင်၁၀ဦးဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရသူတွေကိုအမ်းစေယုံမှာစေကုသပေးနေတယ်လို့ဒေသခံတွေကပြောပါတယ်အခုပင့်ဆောင်လာတဲ့ရုပ်ပွားတော်နှစ်ဆူဟာကန်တောင်ကြီးမြို့အနီးကတပန်းသူစေအနီးမှာတည်ထားကိုးကွယ်ဖို့အတွက်နေပြည်တော်တပ်ကုန်းမှာတရင်တုံးနေတဲ့ကန်တောင်ကြီးဇာတိအရှင်ဝေပုံလကဥဆောင်ပြီးပင့်ဆောင်လာတာဖြစ်တယ်လို့မြေပုံဒေသခံတွေကပြောပါတယ
်စစ်ရေးတင်းမာမှုတွေပြင်းထန်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒီပေါ်ကြောက်မဲနဲ့ရှမ်းပြည်တောင်ပိုင်းရဲဆောင်မြို့နယ်ထဲမှာမိုင်းနှိမ့်မှုတွေမကြာခဏဖြစ်ပွားနေပါတယ်မတ်လ၁ရက်နေ့ကကြောက်မင်းမြို့နယ်မှာငါးဖမ်းဖို့သွားတဲ့လူငယ်တအူးမိုင်းနှိမ့်ပြီးတအူးတေဆုံးပြီးတအူးတိုင်ရာပြင်းထန်ရရှိခဲ့ပါတယ်။ဖေဖော်ဝါရီလ28ရက်နေ့တုန်းကဒီဘောမျိုးကလာတဲ့ဆေးတဲ့တအူးလဲရဲဆောင်မြို့နယ်ထဲမှာနောင်ငိုးကုန်းစာအကြမ်းမှာမိုင်းနှိမ့်လို့တိုင်ရာပြင်းထန်ရရှိခဲ့ပါသေးတယ်။လက်ရှိဒီဘောမျိုးနယ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တာတိုက်ပွဲတွေညှိနေပေမဲ့ထောင်ထားတဲ့မိုင်းတွေကနေရာအများအပြားမှာရှိနေလို့ရွာသားတွေမကြခဏနင်းမြစ်ပြီးတကြေတိုင်ရာရရှိခဲ့တဲ့အပြင်တက်ဆိုင်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းထောင်ထားတဲ့မိုင်းတွေပြန်ဖြုတ်ပေးဖို့ဒေသတွင်းပရဟိတတွေလူငယ်အတင်းအဖွဲ့တွေကတောင်းဆိုနေကြပါတယ်
မုံမီနယ်မှာတက္ကသိုလ်ဝင်စာမေးပွဲတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုပစ္စည်းကမ်းတွေနဲ့အညီကျင်းပသွားမယ်လို့မုံပြည်နယ်ပညာရေးမှူးရုံးကသိရပါဗျ။မုံပြည်နယ်ဆယ်မြို့နယ်ကကျောင်းသားကျောင်းသူ1000ကျော်ဝင်ရောက်ဖြစ်ဆိုမှာဖြစ်တယ်လို့လည်းပြည်နယ်ပညာရေးမှူးရုံးတာဝန်ရှိသူတို့ကပြောပါဗျ။တနင်္ဂနွေလုံးမှာတက္ကသိုလ်ဝင်စာမေးပွဲတွေကိုမတ်လ31ရက်နေ့ကနေဧပြီလ9ရက်နေ့အထိပြုတ်လောက်သွားမှာဖြစ်ပါတယ်။မုံပြည်နယ်မှာကျောင်းတွင်းကဖြစ်ဆိုမဲ့ကျောင်းသားကျောင်းသူ9119ဦးပြင်ပကနေဖြေဆိုမဲ့ကျောင်းသားကျောင်းသူ2669ဦးစုစုပေါင်း11916ဦးဖြေဆိုมาဖြစ်ပါတယ်။မွန်ပြည်နယ်ရှိကျောင်းတွေမှာကိုပိကူးဆက်မှုတွေမြင့်နေပေမဲ့တက္ကသိုလ်ဝင်စာမေးပွဲတွေကိုတော့ဆက်လက်ကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ Kitchen bean and yaw pia by, put out a munet drink a, sick on seat and eh, Kitchen lula eat a mro kia e, Piduka wait a quick PDF bubon tapori jama chip one eat a type worry, say ye dema murida, draw down with tear trap in yare, sippy shangri ha, see worry he won't do any little did that can you up your worry, tea down or rojma amyani where Susie did set be do map chip worry.
ผู้ดาวมิวเนี่ยตรวจตองนี่เตโกเสชองเนี่ยล่ะตะลาหลอกชื่อลาบิဖြစ်တဲ့အတွက်ကလေးငယ်တွေเนี่ยတက်ကြီးရွယ်အိုတွေနေထိုင်မကောင်းဖြစ်နေကြတယ်လို့เสชองမျိုးသားတယောက်ကပြောပါတယ်ကလေးတွေကနာစီဆောင်စုအဲ့လိုနဲ့ချားတာလဲအများကြီးနောက်ပြီးချမ်းတုံပြမချားတာလဲရှိတယ်ဒီပူဒီကြိုက်ခဲပြမနာတဲ့လူတွေရှိတယ်ချားနာတဲ့လူတွေရှိတယ်ဆိုတော့ဆေးတဲ့လူတွေနောက်ပြီးတချို့ကဆင်းရဲတဲ့ဆိုတော့စားစရာ
ကျွန်တော်ကနန်းဟောင်းပါတရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ထားတဲ့ဒီကပတ်တွင်ကျွန်မအမိပါနယ်စပ်ဒေတာတိုင်းနာတဲ့တင်ထောက်တွေကနေတင်ဆက်ထားတဲ့ဒီကပတ်တွင်ကျွန်မအမိပါနယ်စပ်ဒေတာတိုင်းနာတဲ့တင်ထောက်တွေကနေတင်ဆက်ထားတဲ့ဒီကပတ်တွင်ကျွန်မအမိပါနယ်စပ်ဒေတာတိုင်းနာတဲ့တင်ထောက်တွေကနေတင်ဆက်ထားတဲ့ဒီကပတ်တွင်ကျွန်မအမိပါနယ်စပ်ဒေတာတိုင်းနာတဲ့တင်ထောက်တွေကနေတ
ပြောင်းလို့ပေါ့ဒီမှာကျတော့တော့မိုင်းတန်ဒီအဲနေ့တိုင်းမှာတိုက်ပွဲဖြစ်သေးတယ်ဒီမှာတိုက်ပွဲဖြစ်သေးတယ်ဆိုတော့သွားမှာပြနေရလीနင်းနေကတပ်ပေါ့နော်ပူတာကိုခင်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွားတွေထဲမှာတော့စစ်ကောင်စီတပ်ကလေရင်ကနေကြေးရွာတွေထဲကိုပုံကျဲခဲ့တာကြောင့်အခုချိန်ဒီရွာတွေကိုမပြန်ရေးကြသေးဘူးလို့စစ်ဆောင်မျိုးသားကဆက်ပြောပါတယ်
ကျွန်တော်ကမခတ်နိုင်နိုင်ဘူးသူတို့ကပြစ်ချင်တဲ့နေရာကိုပြစ်တာဆင်မှာညီမတွေမှာပြောင်းနေဆိုတော့အဲ့ဒီလက်နက်ကြီးတွေပြစ်မှာကိုစိုးရင်လေနောက်ပြီးလေရင်ကနေပြစ်မှာကိုဘုံကျဲမှာကိုစိုးရင်တို့ပေါ့အခုတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကနံပါတ်ဆက်သွယ်ရေးခက်ခဲတယ်လို့ရိတ်ခံတဲ့စေဝါတွေရောက်လာဖို့လဲခက်ခဲနေတယ်လို့ပြောပါတယ်
ပူတာအိုကိုင်းတဲ့ကကြေးရွာပေါင်း9ရွာကဆစ်ဆောင်3000ကျော်လောက်ဟာတောတောင်ကြီးထဲမှာအများစုနဲ့စစ်ဘေးလွတ်ရာပူတာအိုမျိုးပေါ်ကဆွေမျိုးနီးစပ်တွေနဲ့မြစ်ကျနာမျိုးကဆွေမျိုးနီးစပ်တွေရှိတဲ့နေရာအထိတချို့ဟာစစ်ဘေးရှောင်နေကြရတယ်လို့သိရပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းကလေးမျိုးနဲ့တောင်ပိုင်းကလေးကန့်ကောကာလမပေါ်မှာတည်ရှိတဲ့ ချောင်းခွကျေးရွာကစစ်ဘေးရှောင်နေတဲ့ချင်းလူမျိုးသားမိ၃ယောက်ကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးပြီးမိရှုတပ်ဖြတ်မှုဖြစ်ပွားခဲ့တယ်လို့သိရပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းပေးထားပါတယ်။တိုက်ပွဲတွေကြောင့်ကလေးမျိုးနဲ့ချောင်းခွကျေးရွာကနေတောင်ယာတော်ထဲမှာစစ်ဘေးရှောင်နေတဲ့သားမိ၃ဦးကိုစစ်ကောင်စီတပ်သားတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မနေ့ပိုင်းကဖမ်း
ကျွန်တော်တို့ကြာကြည့်ကြည့်စီအန်ဒီဘူပေါင်းကနေပြီးတော့မှမိချုခံရတဲ့တဲ့အင်ကိုဘာရောက်စစ်တဲ့အခါကျမှဒါမိလောင်ကျမ်းပြီးတော့မှပြချနေတာယူစုလူကိုတွေ့ရှိကြရတာဖြစ်ပါတယ်။
ဖေဖော်ဝါရီလ26ရက်နေ့မနေ့ပိုင်းမှာချင်းကြည်တပ်ကကွေတပ်ဖွဲ့တွေဖြစ်တဲ့CDF ကကေဂျီ CNDF တပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးကြည့်ရမှာမီးလောင်ကျွမ်းတဲ့အယူစုအကျွမ်းကြံတွေကိုသာတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဖန်စီတပ်ဖြတ်ခံရတဲ့တာအမီ3ဦးဟာ အသက်40အရွယ်ပြီးငွန်ဇလန်အသက်16နှစ်အရွယ်မိုင်ငွန်စထရန်တို့ဖြစ်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်80လောက်ဟာသူတို့သားအမီတွေကိုဖမ်းဆီးခေါ်ဆောင်သွားကမိရှုတပ်ဖြတ်သွားတာလို့ဒေသခံတူကခုလိုပြောပါတယ်။
ဒီလိုတဲ့တံဖိုးမဝင်ခင်ပေါ့နော်တို့ရောအဲမှာတနည်းလောက်အိတ်ကြတယ်နဲ့ဒီလိုအဲဒီတာမီတုံးရောက်ကိုခမင်းဖြတ်ခိုင်းတယ်စိတ်တွေဘဲတွေစစ်တွေစပ်ပြီးမှသူတို့ချက်ခိုင်းတယ်သူတို့အိုင်းဒီမှာဖြတ်ကြတယ်အဲ့ဒါမနေ့သူတို့တံဖိုးဖြတ်လာတဲ့ခါကျတော့ခေါ်ဆောင်ပြောကြတယ်တံဖိုးဆောင်ပြီးမှတံဖိုးတင်းတင်းမှမိရှုကြကိုမစလုံးမိရှုခိုင်းရတာ စစ်ကောင်စီတပ်ဟာစီးရင်နဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့အယက်သားပြည်သူတွေပေါ်ပြတ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ဆေးရဆုံးမှုဖြစ်တယ်လို့ချင်းရီးရောက်ဖွဲ့ချုပ် ICA
ပြန်ကြေးတာဝန်ခံကပြောပါတယ်။ဒီစစ်အာဏာရှင်စနစ်ကိုတော်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ခန့်နေတာအရင်သားပြည်သူတွေပေါ်မှာစစ်ရေးတွေထက်တင်နဲ့ပြတ်မှတ်တာအသုံးပြုနေရတွေ့ရတယ်ဗောနော။ဒါမှမဟုတ်နိုင်ငံအနေနဲ့လည်းဒီစစ်ပွဲတွေမှာဒါနိုင်နိုင်ရမယ့်အခြေအနေမှာကော်မရှင်တွေကိုလက်မှတ်ထိုးပြီးသားဖြစ်တယ်။ဒါတိုက်ပွဲဖြစ်လာပြီဆိုရင်တော့ယသပြည်သူတွေပေါ်မှာထိခ
ဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီနေ့ကတော့ဒီမှာပဲဒီန
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်လိုင်းဘွဲမြို့နယ်မြန်ကြီးငူဒေသနဲ့ကမမောင်မြို့တွင်မှဖပုန်ခရိုင်ဒေသကစစ်ရှောင်းတပေါင်းကျော်တင်းဆောင်ရောက်ရှိနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေကဖေဖော်ဝါရီလအတွင်းလူနေအိမ်တွေကိုထပ်မံမီးရှို့ခဲ့လို့အိမ်ခြေတရားတအိမ်လောင်ကျွမ်းခဲ့တယ်လို့ထန်တလန်လူမှုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားပါတယ်
။သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသားဒေသအစီအစဉ်ကအဖြစ်အပျက်အခြေအနေတွေကိုစူးစီးတင်ပြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။တော်တာရှင်များခင်ဗျာကျွန်တော်တို့ရဲ့အစီအစဉ်လေးသတင်းတွေကိုဖတ်ရှုခြင်းနဲ့ဆိုလို့ရှိရင်တော့ VOA Bami ဆိုတဲ့ website စာမျက်နှာမှာလည်းဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားတပ်တွေကယူကရိန်းမြို့ကြီးတွေကိုပစ်ခတ်ချေမှုန်းတဲ့အတွက်ဒေသခံတပ်သန်းကျော်ပြည်ပထွက်ပြေးခိုလုံခဲ့ရပြီးယူကရိန်းရဲ့မဟာဗျူဟာကျတဲ့စစ်ကမ်းမြို့ခါဆန်ကိုထိန်းချုပ်လိုက်ကြောင်းရုရှားနဲ့ယူကရိန်းအရာရှိတွေကပြောကြားခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်အစိုးရကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အနီးကပ်မိတ်ဆွေတွေပေါ်မှာနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပါတယ်။အခုလိုအရေးယူလိုက်တဲ့အထက်မှာသမ္မတပူတင်ရဲ့အရင်းကြီးဆုံးမိတ်ဆွေတဦးဖြစ်တဲ့ရုရှားကအချမ်းသာဆုံးစီးရင်ဝင်အလီရှာအာစမန်နော့ဖ်လည်းပါဝင်ပါတယ်။ယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေကြားဘယ်လာရုစ်နယ်စပ်မှာချက်တပင်းတွေကဒုတိယအကြိမ်ဖြစ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြုလုပ်ခဲ့ကြကြောင်းလည်းဒီဆွေးနွေးပွဲကနေနှစ်ဖက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ဖို့အတွက်သဘောတူခဲ့ကြတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့အကြံပေးမိုက်ခါလိုပိုဒိုရက်ကပြောပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုဟာဆယ်စုနှစ်ပေါင်းများစွာအတွင်းကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အဆိုးဝါးဆုံးထိန်းချုပ်မှုတစ်ခုဖြစ်နေ။ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှယ်ဘက်စတော့ကတရိပ်ပေးလိုက်ပါတယ်။ရုရှားတပ်တွေကလူနေထူထပ်တဲ့နေရာတွေကိုဒီကြောင်တိုက်ခိုက်တာလက်နက်ကြီးတွေ rocket မျိုးစုံနဲ့ပစ်ခတ်တာတွေရှိနေကြောင်းမဟာမင်းကြီးကပြောပါတယ်။ဒီနှစ်အတွင်းမြန်မာနိုင်ငံတုံးမမှာအနည်းဆုံးလူပေါင်း၄သန်းအတွက်ရည်မှန်းချက်ထားပြီးလိုအပ်နေတဲ့စားနပ်ရိက္ခာအတွက်အကူအညီပေးရေးကိုတိုးမြှင့်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂကိန်းမှုချုပ်ပြောခွင့်ရစတီဗန်ဒူဂျာရစ်ကကျက်တပင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။သတင်းချင်းချုပ်တွေကိုဂျော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါရခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတံပန်းအင်ဂျင်နီယာနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zuba Etayet တို့ဖြစ်ပါတယ်။ဒီကနေ့နဲ့ VOA ရဲ့အတံလွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ3249ရို့ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်တွေကကင်းဝေးပြီးတော့လူဝင်ဆန္ဒပြည့်ကြပါစေ။ VOA ကိုအားပေးနာသောတာရှင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုစောမိုးစောဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.